ဒီတိန်ပြည်မကြီးဒုတိယမြောက်အဲလစ်ဘေးရဲ့ရုပ်အလောင်းဟာအင်္ဂါနေ့ကလန်ဒန်မြို့ရှိဘက်ကင်ဟမ်နန်းတော်ကိုရောက်ရှိသွားပြီဖြစ်ပါတယ်။ဘုရင်မကြီးရဲ့ရုပ်အလောင်းဘက်ကင်ဟမ်နန်းတော်ကိုမော်တော်ယာဉ်တန်းနဲ့တဲဆောင်လာစဉ်လူရာပေါင်းများစွာဟာနန်းတော်အပြင်ဘက်နဲ့လမ်းဘေးဝဲရာတွေမှာတန်းစီပြီးကာရဝပြုကြပါတယ်။တတိယမြောက်ချားစ်ဘုရင်နဲ့ယင်းနီးသူတော်ဝင်မိသားစုဝင်တို့ကလည်းဘက်ကင်ဟမ်နန်းတော်မှာကြိုဆိုခဲ့ကြပါတယ်။ဘီအမဂျီရဲ့ရုပ်အလောင်းကိုစကော့တလန်ပြည်အီဒင်ဘတ်မြို့ကနေ C70 စစ်ဖက်ဆိုင်ရာတည်ယူပို့ဆောင်ရေးလေယာဉ်နဲ့လန်ဒန်မြို့ကိုပြန်လည်တည်ယူတဲ့ခီးစဉ်မှာတော့ဘီအမဂျီရဲ့တူဦးတော်တမီးတော်အန်မင်းသမီးနဲ့ကျင်းရတော်စာတင်မတီလော်ရန့်စ်တို့လိုက်ပါလာခဲ့ကြပါတယ်။ဘီအမဂျီရဲ့ရုပ်အလောင်းကိုနန်းတော်ထဲမှာရှိတဲ့ဘိုဒူးခမ်းမမှာတညတာထားရှိပြီးတဲ့နောက်ဘိုဒူးနေမှာတော့ချားစ်ဘီရင်နဲ့အတူအများပြည်သူတွေလိုက်ပါပြီးဆက်တရာစုခေတ်ကတိဆောက်ခဲ့တဲ့ဝက်မင်စတာဖျားเจ้าကိုပြောင်းရွှေ့ကလေးရထားမှာဖြစ်ပါတယ်။အဲဒီနောက်ဂါရဝပြူကြီးညိုကြီးရှုသူတွေအတွက်တနေ့ကို23နာရီဖွင့်လှစ်ထားမှာဖြစ်ပြီးတော်ဝင်မိသားစုရဲ့လုံခြုံရေးစစ်တီတွေကစောင့်ကြပ်ထားမှာဖြစ်ပါတယ်ခင်ဗျာ။